္ဂလာပါခင်ဗျာဒီနေ့တည်းလေးလိုင်းစီစဉ်မှာတော့မြန်မာနိုင်ငံကငင်းငယ်လုပ်ငန်းစဉ်အတွက်လမ်းတွေဖောက်ဖို့လိုနေပြီလားဆိုတော့ကျွန်တော်တို့ဆွေးနွေးမှာပါမကြာသေးရင်ကပဲဒီတန်းနယ်နဲ့နှက်ကန်ဖွဲ့နေဟိုတိုက်ပွဲတွေတရော့ပြန်ကြီးထွားလာတာငင်းငယ်ဆွေးနွေးမှုတွေတိစုံနေတဲ့နောက်ဆက်တွဲအကျိုးဆက်တစ်ခုဖြစ်နေဒီငင်းငယ်လုပ်ငန်းစဉ်ထဲမှာပါနေတဲ့သူတွေအခက်အခဲတွေကထောက်ပြနေရရှိပါတယ်ဒါကြောင့်လဲစစ်ရှင်တွေရှော့ချဖို့ငင်းငယ်လမ်းစာပေါ်လာနိုင်မှုပြည်ရင်းပြည်ပကဩဇာရှိန်ဟောကြီးမားတဲ့အင်အားစုတွေကကြားဝင်စစ်ဆက်ဖို့ကောင်းတယ်ဆိုပြီးတော့ဟိုတိုက်တွန်းလာရလဲရှိနေပါတယ်ဆိုတော့ဒီငင်းငယ်ဆွေးနွေးမှုတွေပြန်ဆနိုင်မှုဘာတွေလုပ်ဖို့လိုမလဲဆွေးနွေးမှုတွေမှာတိုးတက်မှုတွေရဖို့လက်ရှိပုံစံအနေနဲ့ဖောက်ထွက်ဖို့လိုနေသလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ပြည်내ဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားတဲ့သူနှစ်ဦးရှိပါတယ်တူကတော့ပုံမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥဆောင်နာရကလည်းဖြစ်ဒီငင်းငယ်လုပ်ငန်းစဉ်ဥဆောင်ဖွဲ့ဖွဲ့ဝင်တူလည်းဖြစ်တဲ့ဥခွန်ဥကနောက်တူကတော့ဒီတန်းသားရေးအနိကစောက်ကြည့်လေးလာနေတဲ့ဒင်းစာဆရာဥစီစုအောင်မြင်းတို့ဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုတုံးသက်ချက်ကိုကြားကြပါတယ်ခင်ဗျာအခုဒီစစ်ပွဲနဲ့ပတ်သက်လို့ပေါ့လေတုံးသက်ချက်တဲ့နေရာမှာဒီလက်ရှိငင်းငယ်လုပ်ငန်းစဉ်ပေါ့ယုံကြည်မှုအားနည်းတဲ့အတွက်စီရေးရအတားစီရဖို့နည်းမျိုးစုမှုကိုကျိုးပန်းတဲ့လက္ခဏာတွေဖြစ်နေဟိုတွေ့ကြရမျိုးရှိပါတယ်ဆိုတော့ဥက္ကမဥက္ကရေလက်ရှိဒီငင်းငယ်လုပ်ငန်းစဉ်ကဒီအားနည်းချက်တွေနဲ့လက်ရှိတိုက်ပွဲတွေနဲ့ဘလောက်ထိဆက်နွယ်ရလို့ပြောလို့ရနိုင်လဲတချို့ကပြောနေတာဒီနိုင်ငံရေးပေါင်ကျင်းလာတာနဲ့အမျှစီးပေါင်ကျဲလာတယ်ဆိုပြီးသုံးသပ်တာတွေလည်းရှိပါတယ်ဥက္ကမဥက္ကအမြင်အရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မြင်လာတော့နိုင်ငံရေးပေါင်ကျင်းတယ်လို့တော့ကျွန်တော်မမြင်ဘူးနိုင်ငံရေးပေါင်ကဩမူလကျွန်တော်တို့သတ်မှတ်ထားတဲ့ဒီNCA လမ်းမရေးထိုးပြီးတဲ့ကနေပြီးတော့နိုင်ငံရေးလမ်းပြမြေပုံချမှတ်ထားတဲ့ပေါင်ကဒီတိုင်းပဲရှိနေပါတယ်ဒီတစ်ဆင့်ပြီးတစ်ဆင့်ခုနှစ်ဆင့်ပါတဲ့နိုင်ငံရေးလမ်းပြမြေပုံပေါင်ကကျင်းသွားတယ်လို့ကျွန်တော်မသိပါဘူးသို့တော်လည်းပဲပါဝင်ဆွေးနွေးတဲ့ဒီနိုင်ငံရေးလုံခြုံရေးမှာပါဝင်ဆွေးနွေးတဲ့အဖွဲ့အစည်းတွေရဲ့အခြေအနေအမြင်သဘောထားအစအစရရကြည့်ပြီးတော့တချို့တိုးတက်မှုတွေအထင်တော့မရတာတော့တွေ့ရပါတယ်ဒါတော့ပါဝင်ဆွေးနွေးတဲ့အင်အားစုဘယ်ဘက်ကမှလို့တော့မဆိုလို့ဘူးအင်အားစုအားလုံးပါဗျာပါဝင်ဆွေးနွေးတဲ့အင်အားစုတွေမှာဒီစပက်ကိုပဲသူ့အကျိုးစီးပွားကိုကျိုးစီးပွားသူ့ရဲ့ position ကိုရဲ့ position တွေခြံဆွဲပြီးတော့တုံ့တဲ့ခါကြတော့နိုင်ငံရေးဖွင့်ထားတဲ့လမ်းကြောင်းကမကျင်းတော့လဲပဲဆွေးနွေးတဲ့ပုဂ္ဂိုလ်တွေရဲ့ချင်းချမှုကဒီဆိုတင်တော့မကျတဲ့ခါကြတော့နိုင်ငံရေးမူပေါင်းမကျင်းမဲနဲ့ဆွေးနွေးချက်တွေနဲ့ပါဝင်တဲ့အဖွဲ့အစည်းတွေအမြင်ကျင်းလာတယ်ဖြစ်သွားနိုင်ပါတယ်ခင်ဗျာဒါကြောင့်လဲကျွန်တော်တို့ဒီစစ်ပွဲတွေပုံများလာတယ်ဆိုတော့တရိုက်တော့မဆက်ဆက်ဘူးလို့ထင်ပါတယ်ခင်ဗျာ
โอเคဆရာဦးစည်သူအောင်မြင့်ရဲ့သဘောထားခင်ဗျာအခုဟိုဟုတ်ကဲ့ကျွန်တော်ဦးစည်သူအောင်မြင့်ရဲ့တယ်လီဖုန်းလိုင်းကဖြတ်ကျသွားပါတယ်ဆိုတော့ကျွန်တော်ဒါဆိုရင်တော့ဦးခိုးကောင်ကိုပဲဆက်ပြီးတော့မေးချင်ပါတယ်ကျွန်တော်ဒီပြင်ဦးလင်းတို့ဒီနောင်ချိုတို့ကနေပြီးတော့ဒီဆက်လိုက်တဲ့တိုက်ပွဲတွေကအခုဆိုရင်ဒီရှမ်းပြည်မြောက်ပိုင်းမှာဒီဟိုဆက်ပြီးဖြစ်နေရတယ်လည်းရှိပါတယ်ဆိုတော့ဒီလက်ရှိတိုက်ပွဲတွေအရှင်လျှော့ချဖို့နောက်ဒီငင်းငယ်ရေးဆွေးနွေးဖို့လိုတယ်ဒါပေမဲ့လည်းဟိုတိုက်ပွဲဖြစ်နေတဲ့ဒီမြောက်ပိုင်းမဟာမိတ်ဖွဲ့နဲ့ဟိုစကားပြောဖို့ဆိုရင်အခုချိန်မှာဟိုတိတ်မလွယ်တဲ့အခြေအနေမျိုးဆိုတော့ဟိုကြားဩဇာရှိတဲ့အင်အားစုမျိုးတွေအာဟိုဝင်ပြီးညှိပေးတဲ့ဆိုတော့အယူဆရလည်းရှိနေပါတယ်ဥမာပြောမယ်ဆိုရင်ဒီဟိုတရုတ်နိုင်ငံလိုမျိုးပေါ့လေဟိုဂျားနေပြီးတော့စိတ်ဆက်ပေးနိုင်မယ်ဆိုရင်ကောင်းမယ်ဆိုရင်အယူဆမျိုးတွေလည်းရှိပါတယ်ဆိုတော့ဒါလို့ဂျားဝင်စိတ်ဆက်မှုမျိုးတွေရောဘလောက်ထိငင်းငယ်ရေးအတွက်ကိုတွန်းအားဖြစ်နိုင်မယ်လို့ပြောနိုင်မလဲဟိုခုံက
ကျွန်တော်မြင်လာတော့အခုငင်းချမ်းရေးကတော့အဝေးသေးတယ်ခဏထားအောင်တော့လောလောဆယ်ဆယ်အဲ့ဒီလက်နက်ကန်ပြိပခါဒီကြောင့်နောက်ပိုင်းမှာဒီငင်းအချမ်းမှုမရှိဘူးကုန်းပေးလမ်းကြောင်းတွေပိတ်ဆို့လာတယ်เนาะကျွန်တော်တို့ရဲ့ဒီBRI မော်ဂျာဒီ Road and Bridge Initiative လို့ခေါ်တဲ့ကျွန်တော်တို့စီးပွားရေးကော်ရီဒါကလောက်အောင်အလုပ်တွေအရမ်းနှောင့်နှေးသွားနိုင်တယ်အဲ့ဒီအထွေထွေကိစ္စတွေကိုကြီးလိုက်လို့ရှိရင်တော့ဒီတစ်ဖက်ကဒီပတ်ပတ်ရပတ်သက်ကြောင်းဒီတိုင်းပြည်တွေအဖွဲ့အစည်းတွေကနေပြီးတော့ပါဝင်ဆွေးနွေးပေးဖို့လိုအပ်လာတာကိုကျွန်တော်တွေ့ရမှာဖြစ်ပါတယ်ဒါကြောင့်လွန်ခဲ့တဲ့တရက်နှစ်ရက်ကကျွန်တော်တို့ကုမင်းမာလုပ်တဲ့တွေ့ဆုံပွဲကနေပြီးတော့ဒီလက်နက်ကပြိပခါတွေအပေါ်မှာဘယ်လောက်ထိပြောနိုင်ဖို့နိုင်လဲဆိုတော့ကျွန်တော်ဆောင်ကြည့်ရမှာပေါ့သို့တော်လည်းပဲတွေ့ပြီးနောက်အစီအစဉ်တွေအတိုင်းပဲဒီဆက်သွားနေသလားတော့မသိဘူးပါဗျာဒီဒီလှုပ်ရှားမှုတွေစီးရေးဟိုအခင်းကျင်းတွေဆက်တွေ့နေရတဲ့ခါကျတော့အဲ့ဒါလည်းပဲဘယ်လောက်ထိကျွန်တော်တို့ချင်းချင်းချင်းချင်းနဲ့အကြဝင်တဲ့ကောင်းတောင်တွေအကြဝင်တဲ့တိုင်းပြည်တွေအင်အားစုတွေ ဘလောက်ဝင်နိုင်မလဲဘလောက်ဖြစ်ညှိနိုင်နိုင်မလဲဆိုတာတော့ကျွန်တော်တို့စောင့်ကြည့်ရမယ့်အခြေအနေတော့ရှိပါတယ်ခင်ဗျ။ဟု
တ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆရာဦးစိတူအောင်မြင့်ဟိုလေလိုင်းမို့ကျွန်တော်ပြန်ဆက်သွယ်လို့ရပါတယ်။ဆိုတော့ဆရာဦးစိတူအောင်မြင့်ဆိုတော့ကျွန်တော်ဥက္ကုံဥက္ကောင်မေးခဲ့တဲ့မေးခွန်းပဲမေးချင်ပါတယ်။ဟိုအဓိကတော့တချို့ကတုံ့တက်နေရရှိပါတယ်။အခုဒီလက်ရှိပြန်ပြီးဒီကြောပြန်ဖြစ်လာတဲ့တိုက်ပွဲတွေဟာဒီလက်ရှိညဉ့်ညဲလုပ်ငန်းစဉ်ပေါ်မှာရုံချင်းမှုအားနည်းရတဲ့ဟာလည်းဒီစိတ်ပိုင်းဟိုဆက်နွယ်မှုရှိရဆိုတော့ဟိုအယူဆရရှိပါတယ်ဆိုတော့ဆရာဦးစိတ်သူအောင်မြင်ရောဒီသုံးသက်ချက်တွေပေါ်မှာဘယ်လိုယူဆပါလဲခင်ဗျအ
ဲကျွန်တော်ဟိုဥစ္စာဖြစ်စဉ်တွေကိုတူတူချင်းပြောရရင်အစိုးရကနေပြီးတော့မှအစိုးရနဲ့တတ်မလို့ပေါ့နော်သူကညီရဲရေးကိုဥဆောင်ပြီးတော့အကောင့်ထဲပေါ်နေတယ်ရှေ့အစိုးရလက်ထက်ကလေးကဘာဖြစ်လို့လဲဆိုတော့ဒါကသူကအင်အားလည်းကြီးတယ်တိုက်ပြီးမှဒါဟိုဥစ္စာပေါ့နော်နိုင်ငံကအသိမပြည့်တဲ့အစိုးရအခွင့်လည်းဖြစ်တော့ဥဆောင်ပြီးတော့အကောင့်ထဲပေါ်တယ်ပေါ်တဲ့ခါကျတော့ဒီမှာဒီမှာလက်ရှိရှိနေတဲ့အနေအထားကသူကအပိုင်းသုံးပိုင်းခွဲပြီးတော့မှသူတို့အကောင့်ထဲပေါ်နေရတယ်။တပတ်မှတစ်ခုကပါလဲဆိုရင်အခုလောလောဆယ်အနေထားရ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ဒါဆက်ဆံရေးရင်းရင်းဆွေးနွေးမှုတွေအဲ့ဒါတပိုင်းရှိမယ်။နောက်ဒုတိယတစ်ခုကတော့အပြစ်ခတ်ရက်စဲထားတယ်။ဒါပေမဲ့ NCA လမ်းကြောင်းပေါ်ရုံမလားရောက်မလားသေးတဲ့အုပ်စုတွေနဲ့ဆွေးနွေးတာတပိုင်း။တတိယတစ်ခုကတော့အပြစ်ခတ်ကိုမရက်စဲထားတဲ့အဖွဲ့ကြီးတွေနဲ့တိုက်ဆွေးနွေးတာတပိုင်းသုံးပိုင်း။အဲ့သုံးပိုင်းထဲမှာဆိုရင်ဒီဒီအကြီးထိုးရတဲ့အခွင့်အရေးလက်ရှိရင်လည်းအခုဆိုရင် deadlock တွေဖြစ်နေပြီးတော့မှအချိန်မပြည့်ဖြစ်နေတဲ့ဥစ္စာဒါအားလုံးလည်းသိပြီးသားအဲ့ဒါတစ်ပိုင်းဒုတိယတစ်ခုကအပြစ်ခတ်ရက်စဲထားပြီးမဲ့ SC လမ်းကြောင်းပေါ်ရောက်မလာသေးတဲ့ဥမာဝါတို့အဲ့လိုမျိုးပေါ့နော်မိုင်းလာတို့ဘာလို့အဲ့လိုအခွင့်အရေးရှိတယ် SSCB တို့ KNTB တို့ဒီဥစ္စာတွေကလည်းရောက်မလာသေးဘူးအဲ့ဒါကိုလည်းညှိနှိုင်းနေတာတစ်ပိုင်းတတိယကတော့အခုဟိုတက်ပွဲကြီးဖြစ်တဲ့အုပ်စုတွေပေါ့နော်လက်နက်ကိုင်သုံးဖွဲ့နဲ့ဖြစ်နေတဲ့ဒုက္ခတွေအဲ့ဒီဥစ္စာကလည်းအဆင်မပြေဘူးအဆင်မပြေတာကလည်းဟိုကျွန်တော်နားလည်တော့ဆိုရင်အရန်ရွေးရှိပါတယ်အခုလို့ဆိုတော့တတ်မလို့ဘက်ကပြောရဲဒီဒီအုပ်စုတွေနဲ့ညီငယ်ရေးဆွေးနွေးနိုင်မှုအတွက်စစ်တမ်းရားတိုင်းမှာဒီအပြစ်ခတ်ရက်စဲထားပေးမယ်အဲ့ဒါဆိုအဆင်ပြေလာမယ်ဆိုပြီးတော့မှလုပ်ထားပေးတယ်ဒါပေမဲ့ရခိုင်မှာဒါတိုက်ပွဲကြီးဖြစ်နေတယ်တိုက်ပွဲဖြစ်နေတဲ့ဇီမာလေကိုလာတော့လို့ပေါ့ဒါတိုက်ပွဲဆိုတဲ့ဘောကတော့အပြန်ငံပေါ့သာသာအီရပဲစတဲ့တိုက်တမရောကပဲစတဲ့တိုက်အကုန်လုံးကအဲ့မှာတိုက်ပွဲရတော့ဖြစ်နေတာပဲဖြစ်နေတော့အဲ့ဒီနေရာမှာရက်စဲပြီးထားတာမရှိသေးနဲ့အဒီဘက်မှာပဲရက်စဲထားပြီးတော့ဟာမင်းတို့ဒီမှာညင်ညင်ဆင်ဆင်နဲ့ဒါဆွေးနွေးပွဲတွေပဲလုပ်ရမယ်ဒီခိုင်မာတော့ငါတို့တိုက်နေမှာပဲဒီလူကတော့တိုက်ပွဲရဲ့သဘောတဘာဝပြည်သူ့ရဲ့သဘောတဘာဝမှာဘယ်လိုမှပြောလို့မရဘူးအဲ့လိုအနေထားမျိုးအောက်မှာတစ်ဖက်ကလက်နက်ကိုင်ဟိုတိုက်ခိုက်တဲ့အခွင့်အရေးနဲ့အတူရတဲ့နေရာမှာရတဲ့အခြေအနေမှာရတဲ့လိုမျိုးပြန်ပြီးတော့မှတိုက်မယ်ဆိုတဲ့ဥစ္စာတော့တဘာဝပဲအဲ့ဒီကနေပေါ်ပေါက်လာတဲ့ပြိပခါလို့ဆိုကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဟိုနောက်တစ်ခုလည်းကျွန်တော်မေးချင်တာကတော့အခုဒီဟိုတိုက်ပွဲရည်ဒီရှမ်းမြောက်မှာဒီအခုချိန်ဒီလည်းဆက်ဖြစ်နေအောင်ပေါ့လေဆိုတော့ဒီလိုအခြေအနေမျိုးမှာဟိုပေါ့လေဟိုလက်ရှိဒီတိုက်ပွဲဖြစ်နေတဲ့အဖွဲ့အနေကဆွေးနွေးဖို့ညှိနှိုင်းဖို့ဆိုတာအခက်အခဲရှိမှာဆိုတော့သိကြပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာကျန်တဲ့ဂျားကနေဩဇာညောင်းတဲ့အဖွဲ့အစည်းဥမာပြပဆိုတရုတ်လိုနိုင်ငံမျိုးอ่ะပေါ့လေဂျားဝင်စစ်ဆက်ညှိနှိုင်းမှုတွေလိုလိမ့်မယ်ဆိုပြီးတော့ဟိုတိုက်တွန်းတာတွေအယူဆတွေရှိနေပါတယ်ဆိုတော့ဒါရီကဘယ်လောက်ထိအလုပ်ဖြစ်လာနိုင်တယ်လို့ဥစီတော်မြေယူဆလဲခင်ဗျာ
ကျွန်တော်တူးချင်းအမြင်ရဆိုကျွန်တော်မထင်ဘူးဗျဘာဖြစ်လို့လဲဆိုတဲ့ခါကျတော့အခုလက်ရှိငြိမ်းချမ်းရေးလက်နက်စင်ကရှေ့သမရဦးသိန်းစင်အစိုးရလက်ထက်ကနေစနေတာအဲ့ဒီအချိန်လုံးကအစိုးရနဲ့တပ်မတော်ရဲ့သဘောထားကကျွန်တော်1948ဒီလိုရရပြီးတကယ်ကအစိုးရအဆက်ဆက်ပေါ့နော်ဟိုတော်တော်လက်လက်ကန်အခွင့်အရေးတွေနဲ့ပတ်သက်တဲ့သဘောထားတွေမှာဟိုအပြော့ပြောင်းဆုံးနဲ့တကယ်ကိုအပြစ်ခတ်ရက်စေပြီးတော့မှငြိမ်းချမ်းရေးလိုလားတယ်ဆိုတဲ့သဘောထားမျိုးတွေနဲ့အစပြုခဲ့လို့ဒီနေ့အချိန်ထိကိုအဲ့လိုမျိုးဆက်ပြီးတော့တွားနေတာပေါ့နော်ဟိုဆိုလိုတဲ့သဘောကတခြားဘေးပယောပကားကနေပြီးတော့မှတိုက်တွန်းလို့ဘာလို့ပေါ်ပေါက်လာတာမဟုတ်ဘူးတကယ်တကယ်ကာယကံရှင်တွေကိုယ်တိုင်အဲ့ဒီတော့ကတည်သေးအစိုးရတည်သေးတတ်မတော်ကိုယ်တိုင်ကဟိုချိန်ထားသဘောထားသူတို့ကိုယ်တိုင်ကလူလူချင်းချင်းနဲ့လုတ်ခဲလို့အစပြုခဲ့တဲ့ဒါငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်မလို့အခုလောကဖြစ်သွားတဲ့ကိစ္စမှာလေဒီကာယကံချင်းမျိုးဖြစ်တဲ့အစိုးရတတ်မတော်ပြီးတော့မှတစ်ဖက်ကလက်မကန်သူတို့တွေကသဘောထားကတကယ်ကိုလူလူချင်းချင်းရှိတယ်ဆိုရင်ဒါကဘသူဘေးတယောက်ကမှသွားပြီးတော့မှဟိုတိုင်နေကြလူရလူကိုကျွန်တော်မထင်ဘူး။အရေးကြီးတာကတော့ကိုယ့်ရဲ့သဘောထားကတော့အတိအကျတဲ့ဟိုစူလူလူပဲကျွန်တော်မြင်ပါတယ်။တခြားတယောက်ဇုံတယောက်ကနေပြီးတော့မှဟိုဖိအားပေးမှချမ်းသူတယောက်လည်းပြောဝင်ပါပြီးတော့မှအလုပ်ဖြစ်မယ်ဆိုတဲ့ဥစ္စာကဒီလောလောဆယ်မြမညီငယ်ရေးလုပ်ငန်းစဉ်မှာကျွန်တော်တို့မတွေ့မိဘူးခင်ဗျ
။ဟုတ်ကဲ့ဆရာဦးစိုးစိုးမင်းဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ကိုတိုက်ရိုက်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုလည်းအခုလေးလိုက်မှရှင်းနေပါတယ်။ဒီထက်အမေရိကန်ပြည်တော်စုကကိုခိုင်ဆိုးဖြစ်ပါတယ်။ကိုခိုင်ဆိုးဆွေးနွေးလို့ရပါတယ်ခင်ဗျ။ဟု
တ်ကဲ့ပါ။ကျွန်တော်ပြောချင်တာကအခုက
ကျင်းပါကနေကျင်းပါကိုအားပေါ်လို့မရဘူးညာကျွန်တော်တို့ဖြစ်နေတာကကျွန်တော်တို့မိသားစုပြဿနာဖြစ်နေတယ်လင်မယားပြဿနာဖြစ်နေတာကအဲ့ဒါလင်မယားပြဿနာကိုကျွန်တော်ကဘယ်လောက်ပဲညင်ညင်ဘယ်လောက်ပဲလောက်လောက်လုံးလို့မရဘူးအခုကဒီလင်မယားနေရောက်နေပြီးဖြစ်နေတဲ့ပြဿနာကိုလင်မယားနေရောက်ဖြေရှင်းမှာပဲရှင်းမှာအဲ့တော့ကျွန်တော်တို့ဒီတိရင်သားမိကိုမော်နမားရဲ့ ရှင်းရှင်းဖြစ်နေတဲ့ပြဿနာကိုကျွန်တော်တို့အခုကသဘွေးဝဲမှာပဲကျွန်တော်တို့ဖြေရှင်းလို့ရမှာအဲ့တော့လက်နဲ့နဲ့ဖြေရှင်းမယ်ဆိုလို့ရှိရင်သူတို့ဘလောက်ပဲဒီတမတော်ကားလေးတော့နေပြီနှိုက်ပေါက်20တန်တိုင်းနေပြီတော်လှန်ရဲ့နေမေတွေကိုနေပြီထိုးသက်ဆင်ပြီးလောက်လာပြီသူကဘာမှမမိလေလုံးလို့မရဘူးအခုကအဲ့တော့လောက်လာရင်အခုကရခိုင်မလေးအေအေကနေပြီးတောင်းနေသိနေကြည့်ပြီးတမတော်ကဖြစ်လာပြီအခုကကိုကမလ
ောင်းသဘောထားလဲဆွေးနွေးပါခင်ဗျာ
ကျွန်တော်အမြင်တော့လက်ရှိအစိုးရကဟိုရေးချမ်းရေးအကျိုးတော်ဆောင်ဟိုအခွင့်အရေးတူနေပါတယ်အကြောင်းဆိုဒီဟိုရေးချမ်းလုပ်ငန်းတွေမှာတမတော်ရဲ့သဘောထားကအဓိကဖြစ်နေတော့ပါအဲအကြောင်းလို့ဒီအမေဒီအစိုးရအနေနဲ့ပေါ့လေဟိုတစ်ခါတစ်ခုရက်တီဖို့လူကြီးတွေကျွန်တော်တို့မြင်ပါတယ်ဥပမာ EO ဘက်ကိုသူကအပြီးပိုင်ကိုရက်တီလိုက်နေဆိုလို့ရှိရင်တိုင်းမကြီးသူတွေရဲ့အဲထောက်ခံမှုတွေသူပြီးမှရမယ်အဲ့ဒီကြလို့ရှိရင်တော့ဒီဖွဲ့စည်းပုံပြင်ဆင်တဲ့လုပ်ငန်းကလည်းပုံပြင်မှဟိုမြန်ဆန်ချိရောက်မယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒါကြလို့ရှိရင်ဒီအပြစ်ခရေဆွေးရဆိုရဲဟာဟိုတော့ဟိုပြောကြတော့မလို့ပဲနဲ့ဟိုနိုင်ငံတော်ဖွဲ့စည်းပုံပြင်လို့ပြီးသွားပြီဆိုလို့ရှိရင်တော့ပြင်လို့ရသွားမယ်ဆိုလို့ရှိရင်တော့ဒီအပြစ်ခရေဆွေးကိုပြောနေကြတော့မလို့တော့ဘူးလို့ကျွန်တော်တော့ဟောအဲ့လိုမြင်ပါတယ်ဗျ။ဟုတ
်ကဲ့ကိုနောင်ဆွေးနွေးလာကျေးဇူးပါ။ကျွန်တော်နောက်2လက်ရှိနေပါသေးတယ်မြန်မာနိုင်ငံကပါကိုစလိုက်ပွေကုန်းဖြစ်ပါတယ်ကိုစလိုက်ပွေကုန်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပြင်ပါတော့ဆင်ပြီးမှမဟုတ်ဘူးဘာလို့လဲဆိုဒီတွင်းကဖြစ်စင်းရမှာပဲဘာလို့လဲဆိုတမတော်မှာတောင်းရှိတယ်ဘာလို့လဲတမတော်ကိုအင်းဒီဆိုကလည်းမွာရပြင်တိုက်ခိုက်တယ်ကျွန်တော်ဒီသူရတဲ့တမတော်ကိုမွာရအပြင်ကျွန်တော်တိုက်နေတာဖြစ်တယ်လင်းနေကင်ဒီရလည်းပဲလင်းနေနဲ့တိုက်နေတာဖြစ်တယ်အဲ့တော့ဘာလို့ဆောင်လဲသူတို့ကနိုင်ငံခံကန္တာမှာပေါင်းနေတဲ့ညကလပလောင်ကျွန်တော်တို့တိုင်းဒါရီကမကောက်ပြီးပြီးပြီးကခွင့်ပြုရမှာမဟုတ်လို့ရပြင်းရထဲကခွင့်ပြုမရဘူးရှိရင်တော့လင်းနေကအိန္ဒိယလင်းနေနဲ့တိုက်နေမှာတို့ကလည်းမွာရနဲ့တိုင်းနေနဲ့တိုက်နေမှာပဲသူတို့အဲ့ဒီအိစာကတော့သူတို့တက်မလို့တာရင်ဒီမောထားကြည့်ပြီးတော့မှသူတို့ရှင်းနေပြီးပြန်ခွာမှာဖြစ်တယ်ဘယ်လိုပဲဖြစ်နေတယ်ဆိုသူတို့ကုန်တိတ်ခါဒီနောက်ပြီးတော့နာကြည့်မှုကြီးကျွန်တော်တို့ဘေ့ဖြစ်ထားရမယ်အဲ့တော့တက်မလို့ကပြန်ခိုးပြီးတော့ရှင်းနေပြီးပြန်ခိုးရမယ်အဲ့ဒါကြမှာပဲသူတို့လင်းနေကအိန္ဒိယတော့သူတို့ໃສມາເດີ້ດີດີຄືເລີຍເລີຍໃສມາວ່າສະນັ້ນນົາຊົງເຈົ້າເລີຍນາຍງາອີກະນະສຸຂວາໂຕແລະຊິນແຈ່ນອ່າລົງຊິນດີໂຕມາວ່າເລີຍຄືນີ້ແມ່ນ
ໂອເຄໂກສໄລນ໌ປວຍກົງຊິນນີ້ແລະເຊື້ອບານົາຕູກະເລີຍເຈົ້າເຮົາໄທນາຍງານກະໂກຕີ້ແຫຼມຜູ້ຜິດပါແດ່ໂກຕີ້ແຫຼມຜູ້ຕະບໍລະແລະຊຸນນີ້ໄດ້ມາແລ້ວຄະຍາ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့အချံပေးဖို့ကိုဒေါ်ဆန်းစစ်ကြည်နဲ့နော်ဗိုလ်ချုပ်မရလိုက်ကျွန်တော်အချံပေးချင်ပါတယ်ခင်ဗျာဗမာပြည်ငြိမ်းချမ်းစေချင်တယ်ဆိုရင်နော်ကျွန်တော်တို့နော်အထောက်အကျအခြေခံဥပဒေကိုနော်အရေးကြီးတာကိုပြင်ဖို့လိုတယ်နော်25ရာခိုင်နှုန်းစစ်တပ်တွေနော်လွတ်တော်ထဲမှာဆင်းပေးဖို့လိုတယ်ဗျနော်တိုင်းရင်းသားဒေသတွေမှာစစ်တပ်တွေနေရာဝင်ယူတာကိုနော်ရုတ်သိမ်းပေးဖို့လိုတယ်အဲ့ဒါဆိုရင်မြန်မာပြည်ငြိမ်းချမ်းတော့မှာဖြစ်ပါတယ်ခင်ဗျာ
โอเคကိုတီးလက်မှုဆွေးနွေးရကျေးဇူးပါနောက်ကျွန်တော်တလက်စာရဲနဲ့ဒီမှာစာတစာအောင်လည်းဖော်ပြခြင်းပါတယ်သူကတော့ဒီဥစိန်မောင်မိထီလာမျိုးဟာဖြစ်ပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
မြောက်ပိုင်းမဟာမိတ်၃ဘွဲ့ရဲ့တိုက်ပွဲတွေပေါ်ထုတ်လာတာဟာစီးရင်းနဲ့နိုင်ငံရေးတို့အတွက်ရည်ရွယ်ပြီးလှုပ်ရှားပြလာတာလို့မြင်ပါတယ်စီးရင်းရတက်မတော်ကိုတိုက်ခါချဖို့မိမိတို့ရဲ့အင်အားနဲ့လှုပ်ဆောင်နိုင်စွမ်းကိုပြပြီးတက်မတော်ကိုချင်းချောက်ဖို့အေးအေးနဲ့ထိုးစစ်အချိန်ကျသွားစေဖို့ရည်ရွယ်တယ်လို့ယူဆရပါတယ်နိုင်ငံရေးအရာကတော့တက်မတော်ကကင်ထားတဲ့အချက်၆ချက်အပါအဝင်တင်းမာတဲ့သဘောထားတွေရောကြနိုင်စေဖို့တစ်ဆုံနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအမြန်ပြန်ဆောက်အောင်တွန်းအားပေးဖို့ဖွဲ့စည်းပုံပြင်ဆင်တဲ့နေရာမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာမိမိတို့လိုလားချက်တွေအသာစီးမှုရနိုင်ဖို့တို့ကိုရည်ရွယ်ပြီးလုပ်တယ်လို့ယူဆပါတယ်။မြောက်ပိုင်းမဟာမိတ်တွေဟာအိန္ဒိနာချင်းနိုင်ငံကြီးတစ်ခုရဲ့ဩဇာမကင်းသူများဖြစ်လို့လေဒီနိုင်ငံကြီးရဲ့ဩဇာနဲ့ပဲစီးရေးကိုလျှော့ချပြီးနိုင်ငံရေးအရာဆွေးနွေးမှုလမ်းကြောင်းပေါ်တက်လာအောင်လုပ်ပေးနိုင်လိမ့်မယ်လို့ယူဆပါတယ်။ဒါဟာလိုအပ်ချက်တရလို့လည်းထင်ပါတယ်။ရှင်းမတွန်းနိုင်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆနိုင်မှုအတွက်တက်မတော်အနေနဲ့အာဏာရှိဂျားဝင်ဖြန့်ပြေးပေးနိုင်မဲ့သူတွေနဲ့ညှိနှိုင်းပြီးတော့မိမိတို့ရဲ့ထိုးစစ်တွေကိုလျှော့ချဖို့လိုပါမယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတောင်းဆိုနေတဲ့ MCA ကိုရက်ပြီးတော့ bilateral နဲ့တွားလို့မှုကိုလျှော့ပေါ်စဉ်းစားတင်ပါတယ်။အစိုးရအနေနဲ့ကအပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့အစည်းများနဲ့အခြေအနေညှိနှိုင်းမှုစီစဉ်ရပါမယ်။လက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုပါပါဝင်လာစေဖို့ကြိုးပမ်းရမှာဖြစ်ပါတယ်။ဒီလိုဆွေးနွေးမှုတွေတိုးတက်အောင်မြင်ဖို့ကတော့ တိုင်းရင်းသားဖွဲ့စည်းပိုင်းကရောအစိုးရနဲ့တက်မတော်ဘက်ကပါအသေးကိုင်းထားတဲ့အစွဲတန်လာတဲ့လူလားချက်နဲ့သဘောထားများဖြစ်တဲ့လက်ရှိပုံစံတွေကိုတနင်္ဂနွေလုံးညီညာရင်းနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုမြန်မာနိုင်ငံတော်ကြီးတည်ဆောက်မယ်ဆိုတဲ့ဘုံညီမှန်းချက်အားဖြင့်တည်ဆုံမှုတွေကိုထိုးဖောက်ရမှာဖြစ်တယ်လို့မြင်ပါတယ်ရှင်
โอเคดิอุเซมอยสัมมาโรดิญญ์ๆลงงานสิมาตะเพ็ดๆเนี่ยอ่อเดินลบปุ๋ยเลยสรเอาตัวทอดเป็ดทับไปเลยสรอุคุมอุกาเนี่ยเราเล็กๆลงงานสิมาอะกูอ่ะติสุณีเลยสรบาเรียเนี่ยอธิกอหันดาขึ้นลูกกูโลติสุณีเลยลูกโหเปล่าหน่อยน่ะสิเลยโหโหปาวินณีได้ปกกุริบายอ่ะเนี่ยปฏิณาละดาหมดเราญญ์ๆลงงานสิฉะทาได้ยีซ้วยทาได้อาชีพการหมู่บางกูอ่ะปฏิณาสิเนี่ยล่ะบาเรียอธิกอหันดาขึ้นเนี่ยล่ะ
จีเฟร่าเรมูบองดีเน่นังไงลำบากมีปงมาอาหารตามไม่เข้าป่าวปาวินซื้อเนื้อเอ็นอาสุดีเย่ดีโหบ่าวจะพูดจริงบอกละก้องบ่ครับที่เอ็นอาสุอยากบอกละก้องบ่ไอ้ที่มาผิดพอได้จะตนาดีป่ะผมมาน้องซ้อมติดสู้ได้เคสอะไรจริงจันเราฟัดเรียพี่น้องดูเชื่อมูลเรียชาเมย์ส่วนเราเชื่อ ဒီတော်သူ့အဖွဲ့ဝင်ပြည်နယ်များရဲ့ကိုယ်ပိုင်ပြဌာန်းခွင့်အခွင့်အရေးကိုကျွန်တော်တို့ကစာချုပ်ရအတိုင်းဖြည့်ဆွတ်တောင်းဆိုရမှာဖြစ်ပါတယ်။စာချုပ်တဲ့အတိုင်းဖြည့်ဆွတ်တောင်းဆိုလို့ရှိရင်ကိုယ်ပိုင်ပြဌာန်းခွင့်အခြေခံအပြင်ပြည်နယ်အခွင့်အရေးထဲမှာပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေတော်ရေးဆွဲရေးဆိုတာလည်းပါပါတယ်။ဒီလိုခွင့်လမ်းမျိုးကိုဒီတော်သူ့ငြိမ်းချမ်းညီလာခ ဒီတိုင်းတော့မဖြစ်ဘူးဒီခွဲမထွက်ရဆိုတဲ့2008ထဲကဒီပုံမှန်တစ်ခုကိုပြဌာန်းချက်တစ်ခုကိုယူလာပြီးတော့ဒါနဲ့တွဲဖက်ပြီးတော့ပါဗျာဒီနယ်အများရဲ့ကိုယ်ပိုင်ပြဌာန်းခွင့်ခွင့်ရေးပြီးရမယ်ဆိုရင်ခွဲမထွက်ရဆိုတဲ့ကတိကိုကိုလည်းပြီးမှဖြစ်မယ်ဆိုပြီးတော့အဲ့ဒီလို package သဘောမျိုးတွဲလိုက်တဲ့ဒီကစပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေကကျေတိုးမရနောက်ဆုံးမရဖြစ်သွားတာလေအပြည့်အနေစပါဟုတ
်ကဲ
့ဒါကြောင့်ဒီကင်ဆွဲတဲ့ policy ဒီ your position ဒီကွာဟာကြမ်းကြောက်ပြဆိုတာဖြစ်ပြီးတော့ဟိုစာချုပ်စာတမ်းကျွန်တော်သဘောတူတာတဲ့အဲမှာအာဒီအကြက်တဲ့ပြဆိုမှုကြောင့်မဟုတ်ပါဘူးခင်ဗျဟု
တ်ကဲ့ဆရာဦးစီစွာအောင်မြင့်သဘောတော့ခင်ဗျအခုလက်ရှိကျွန်တော်ဒီဟိုတွားနေငင်းငယ်လုပ်ငန်းစဉ်မှာအဓိကအဟန့်ဓာတ်ဖြစ်နေတယ်ဘာလို့များသုံးသပ်လို့ရမလဲကျွန်
တော်ကလည်းပြောသလိုပဲဒီမြန်မာလူငယ်ကသူကအပိုင်းသုံးပိုင်းခွဲပြီးတော့တွားနေတာကိုတပြိုင်နက်တည်းသူတွားနေတာကိုတွားနေတဲ့ခါကျတော့တခုချင်းတခုချင်းစီမှာဟိုတိတ်ဆိတ်နေတဲ့စိတ်ဆာတွေကမတူဘူးသူကခုနကဦးခေါဥက္ကာပြောတဲ့ဟာမှာဆိုရင်သူက NC လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတော့မှပြောတာဟုတ်တယ်အဲ့ဒီမှာဆိုရင်ဘာဖြစ်သွားသလဲဆိုတဲ့ခါကျတော့တခုပြီးတော့တတ်မတော်ဘလို့တတ်မှတ်ရေးစိတ်ဆာတွေအဲပြီးတော့ခုနကပြောတဲ့ခွင့်ထွက်ရစိတ်ဆာတွေအဲ့ဒါတွေကတိတ်ဆိတ်မှုဖြစ်သွားတယ်အခုလည်းလုံးတယ်တက်ကြွတွေဖြစ်လာတဲ့အခြေခံအကြောင်းအရာကြားတဲ့အခါကျတော့ဒါကအဖြစ်ဆက်ရစီမလိုက်ထားတဲ့အဖွဲ့တွေနဲ့ဖြစ်တဲ့ပြဿနာဒီမှာကြားတဲ့ခါကျတော့အစိုးရနဲ့တက်မတော်ဘက်ကနေပြီးတော့မှဟိုတိုင်းပြည်လုံးအဖြစ်ဆက်ရတာမလုပ်ဘဲနဲ့ရခိုင်မှာတော့ဒါတော့တိုက်နေမယ်တခြားနေရာမှာတော့ငါးနေရာမှာတော့ရပ်ပြီးမယ်ဆိုပြီးတော့မှအဲ့ဒီအခြေခံကနေပြီးတော့မှတက်ပွဲကြီးဒီဘက်မှာပြန်ပေါ်လာတဲ့ပြဿနာဆိုတာကဟိုတိဆုံမှုတွေဖြစ်နေတဲ့ပြဿနာကြီးနေရာတစ်ခုနဲ့တစ်ခုမတူဘူးခင်ဗျအဲ့ဒီတော့မှနောက်အပြစ်ခတ်တော့ရပ်ထားပြီးပြီ။ဒါပေမဲ့ NC စာချုပ်တွေကိုလာပါဆိုပြီးတော့မှခေါ်နေလို့လက်ရှိချိန်ကြီးရောက်မလာသေးတဲ့ခုနကတော့ဝါတို့မိုင်းလာတို့ဒါ SSCP အမြောက်ပိုင်းတပ်ဖွဲ့တို့ဘာလို့ပြဿနာကြတော့အဲ့ဒါကတော့တပိုင်းဖြစ်တယ်ခင်ဗျ။အဲ့လိုသုံးပိုင်းခွဲပြီးတော့မှကျွန်တော်တို့နားလေကြည့်တော့မှဟိုရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ဆရာဦးစီစွာအမြင့်ဆွနေရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဟိုပေးပို့တာဆွနေဟိုဆွနေဘွက်တော့ကိုပေးပို့တာရဲ့စာတချို့လည်းကျန်နေပါသေးတယ်။ဒီထက်ကတစ်ဆောင်ကတော့တကုံမျိုးစစ်ကဥလာထွန်းဖြစ်ပါတယ်သူကတော့ဒီတမန်နောက်ခံနဲ့သူ့အမျိုးစားတော်တော်ရှိရှိရေးထားပါတယ်ဒီထဲကဟိုလူရင်းကောင်းလုပ်ချက်ကိုဖော်ပြမယ်ဆိုရင်တော့သူကဒီရခိုင်နဲ့ရှမ်းမြောက်မှာစစ်ပွဲတွေအချိန်မြင့်လာတာရှင်းပါတယ်ဖယ်ရယ်ဆိုတဲ့စကားကိုရှေ့ကဆရာနာရှင်တွေလုံးဝလက်မခံခဲ့သလိုအရသာနိုင်ငံရေးသမားတွေကလည်းပါဇက်ပြောတာရှိနေတာပါတဲ့ဆွေးနွေးပွဲလို့သာပြောနေတဲ့ပွဲကြီးကလည်းပွဲစားကြားခံနဲ့တောင်းဆိုရေးများပြောနေတာဖြစ်ပြီးနိုင်ငံရေးမူဝါဒအတိအကျလုံးဝမပါလို့ပြင်းရင်ငင်းဝေးစရာပါတဲ့ကျွန်တော်အမြင်ရစစ်စုကနိုင်ငံရေးကိုအချားနည်းနဲ့ဆက်လှုပ်ဆောင်တာဖြစ်တယ်ဆိုတဲ့စကားအတိုင်းနိုင်ငံအခြေအနေကိုပေါ်ဆန်နိုင်မှုဆိုရင်အခြေအနေပြေတော့စစ်ချိန်တိုးလာမှာမလွဲပါဘူးတဲ့တငငနာဆိုတာအင်မတန်စစ်စစ်ဆက်ဆက်စနေတကျနီးမှန်လမ်းမှန်နဲ့ကုမသာတိုးတက်အောင်မြင်မှာဖြစ်ပြီးစေမီယိုတွေပြယောဂတွေနဲ့လုံနေစုစုလက္ခဏာတွေအမျိုးမျိုးဖြစ်လာမှာပါဆိုပြီးဥလာထွန်ကရေးထားပါတယ်ကျွန်တော်နောက်စာတစ်စောင်ကတော့ကိုလက်ဆိုတဲ့ပုဂ္ဂိုလ်ပါသူ့စာကိုတော့ကိုရန်နိုင်မဲ့ဖတ်ပြပေးပါဦးခင်ဗျာ
ညီငယ်ရေးဆွေးနွေးမှုတွေလက်ရှိပုံစံကနေဖောက်ထွက်ဖို့လိုနေပါပြီလားဆိုတဲ့စာကြောင်းကိုကျွန်တော်လုံးဝသဘောကျပါတယ်။ပုံစံအစ်ပေါ့ဥသိမ်းစိန်ဆိုရလက်ထက်နဲ့ဒေါ်စုဆိုရလက်ထက်နဲ့လုံးမှာညီငယ်ရေးဆွေးနွေးမှုတွေဟာခေါင်းစဉ်အသွင်နာမည်ပြောင်းပြီးဆွေးနွေးတာပဲထူးခြားတယ်။သို့တော်သွားနေတဲ့ policy ကလမ်းဟောင်းလို့ပဲမြင်ပါတယ်။တိုင်းသားလက်နက်ကိုင်ဒီဘက်ကတိုက်ပွဲတွေပြင်းပြထန်ထန်ဖန်တီးလိုက်တိုင်း NRPC ဖွဲ့ကညီငယ်ရေးအတွက်ကောက်ကငင်ကတိုင်းသားလက်နက်ကိုင်အဖွဲ့ကိုတွားတွေ့လိုက်နဲ့ပေါ်ပင်လောက်ရတယ်လို့မြင်ပါတယ်။တိုင်းသားဒေသတွေမှာစစ်တပ်ကပြင်းပြထန်ထန်ထိုးစစ်ဆင်ပြီးဆိုရင် NRPC ဖွဲ့ကညီငယ်ရေးဆွေးနွေးရေးကိုပြောဖို့နေနေသာသာဖုံးလေးတဲ့ငပိရှိလေခေါင်းမန်းတော်မသိတဲ့ပုံစံနဲ့ခွန်းတုံပြန်မှုတစ်ခါမှမကြားဘူးမမြင်ဘူးသေးပါ။ဒါဟာလဲဗလိုက်မှုပုံစံဟောင်းတစ်မျိုးလို့ပဲမြင်ပါတယ်။ကျွန်တော်အဓိကဆွေးနွေးလိုတာကပြပဖီအားပါဝင်မှုထက်ပြည်တွင်းဖီအားကိုအားကောင်းမောင်းတန်တရားအဖွဲ့တစ်ခုကဥဆောင်ပြီးတော့ပြည်သူအင်အားကိုတင်ကြုံရယူနိုင်အောင်လှုပ်ဆောင်ပါ88လူလူအုံကြွမှုလို့ငြိမ်းချမ်းရေးအုံကြွမှုတတိုင်းပြည်လုံးပြည်သူတွေပါဝင်အောင်လှုပ်ရှားရေးတစ်ခုအကောင်အထည်ဖော်ဆောင်သင့်ပါတယ်ပြည်သူအင်အားဟာအထူးရောက်ဆုံးတဲ့အကောင်းဆုံးပါလို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ဒါကတော့ကျွန်တော်ကိုလက်ဆိုတဲ့ပုဂ္ဂိုလ်ရဲ့တော်တာပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲဟိုအဆုံးမတက်ခင်မှာပဲကျွန်တော်ဒီပင်နယ်ဆွေးနွေးရဲ့ပုံကိုရဲ့တုံးသက်ချက်ကိုလည်းကြားရပါတယ်ဆိုတော့ဆရာဦးခွန်ဦးကလည်းရှိညဉ့်ညဉ့်လုပ်ငန်းစဉ်မှာဟိုတစ်ဆုံမှုတွေရှိနေတယ်ဟိုနောက်ပြီးတော့အခုဆိုရင်လည်းဆွေးနွေးပွဲရဲ့တော်တော်ကြာကြာကြာရေးမှာရက်ဆိုင်နေတဲ့အပိုင်းတွေလည်းရှိပါတယ်ဆိုတော့ကျွန်တော်လက်ရှိညဉ့်ညဉ့်လုပ်ငန်းစဉ်မှာဒီထက်ပိုပြီးရှေ့ကိုတွန်းနေအောင်ပေါ့လေတိုးတက်မှုရအောင်ဆိုလို့ရှိရင်ဟိုလက်ရှိလုပ်ငန်းစဉ်ကနေလက်ရှိလမ်းဟောင်းကနေဖောက်ထွက်ဖို့လိုနေပြီလားလိုရဆိုရင်ဘယ်လိုနည်းလမ်းမျိုးတွေအတစ်စဉ်းစားသင့်တယ်လို့ဦးခွန်ဦးကအနေနဲ့ယူဆလဲခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့ဟိုပါပေါ့လေမေလအတွင်းမှာကျင်းပတယ်ကျွန်တော်တို့အီဟို၅ရက်ထိပ်ပြီးအစည်းအဝေးအနေဆုံးဖြတ်ပြီးတော့ပေါက်ထွက်နိုင်တဲ့နီလာနေရှာပေဖို့အလုပ်ဖွဲ့တွေဖွဲ့ပြီးပါတယ်ဒီအလုပ်ဖွဲ့က၃လတိုင်နဲ့အလုပ်လုပ်ပြီးတော့အခုနီလာနေရရှိလာပြီးတော့ကျွန်တော်တို့တစ်ဖက်ကဆွေးနွေးပွဲပေါ့လေအစိုးရတမတော်ပဲနဲ့အလုပ်သဘောအပြန်လာညှိနှိုင်းတဲ့နေရာမှာအခုအဆင့်၄ဆင့်ပါတဲ့ဆွေးနွေးမှုတွေเนาะကျွန်တော်တို့တပြိုင်တည်းဒီကြေညာတွေကိုနောက်တစ်ခုပြီးတစ်ခုမဟုတ်ဘဲနဲ့ဒီဖြည့်ရှင်းရင်းနဲ့အရှိကိုတိုးရှိတိုးရင်းနဲ့ဖြည့်ရှင်းဆိုတဲ့ပုံစံမျိုးနဲ့ညှိနှိုင်းတာတွေလည်းရှိပါတယ်ရှိတဲ့အတွက်ကျွန်တော်တို့အခုဒီ၄ချိန်မြောက်ပေါ့ PSD အစီအဝေးကိုလည်းပဲကျွန်တော်ခေါ်ယူရင်းပါပြီးတော့ဒီပေါ့ထွတ်ပေါ့ထိုးပေါ့ထွက်နိုင်တဲ့နီလာနေလည်းရရှိနေပါတယ်ဒါကြောင့်ကျွန်တော်တို့မကြခင်မှာကျွန်တော်တို့ရင်မှန်းနေတဲ့နိုင်ငံဆွေးနွေးပွဲဆိုဒီမှာလဲအတိတ်ပဲပြေဝပြီးတော့ကျွန်တော်လိုချင်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအခြေခံမူတွေကိုဆုတ်ဆုတ်ကန်ကန်ရရှိနိုင်မဲ့ဆွေးနွေးပွဲမျိုးဆုံးဖြတ်ချက်တွေချနိုင်တဲ့ဆွေးနွေးပွဲမျိုးကိုဥတည်ဖို့အတွက်ကျွန်တော်တို့ဒီတန်းစီရေးလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေအားလုံးကတော့သုတိစီတည်းဒီညထဲမှာဝိုင်းဝန်းကြိုးပမ်းနေကြပါတယ်ဆိုတာကျွန်တော်တင်ပြခြင်းပါ
ဟုတ်ကဲ့ဆရာဦးစီသူအောင်မြင်ရောခင်ဗျာကျွန်တော်အခုအချိန်တစ်မိနစ်ခွဲလောက်တော့ကြာပါသေးတယ်ဆရာကြီးအခုကျွန်တော်ဒီလက်ရှိဒီငင်းငယ်လုပ်ငန်းစဉ်ကနေပြီးတော့ဟိုပေါက်ထွက်ပြီးတော့ရှေ့ကိုတိုးတက်အောင်လုပ်နိုင်မယ်လုံးဖို့စဉ်းစားဖို့လိုနေပြီလားလိုရဆိုရင်ရောကျွန်တော်တို့ဘလို့နီးလန်းနေစဉ်းစားသင့်တယ်လို့များဆရာအနေနဲ့သုံးသပ်လို့ရမလဲ
အဲ့ဒီမှာကျွန်တော်ကတော့ဟို3ဘိုင်းမြင်တယ်ဗျ3ဘိုင်းမြင်တယ်ဆိုတာကဟိုပေါက်ထွက်တယ်မထွက်ဘူးဆိုတာထက်ကိုကွတမရောပေါ့တမရောဆိုရင်အရှိကမရဥသိစေအစိုးရလက်ထက်တုန်းကဆိုရင်အများကြီးရှေ့ဒီကုလသမဂ္ဂပြောတယ်ပေါ့နော်ငယ်ငယ်ကြီးကမိုင်းကြီးတခြားလုံးမှာမရှိခဲ့တဲ့ဟိုလိုက်ပြောမှုမျိုးတွေအပေးယူလုပ်မှုမျိုးတွေနဲ့ဒီငယ်ငယ်လုံရခြင်းနဲ့မှာဒီပါဝင်ခဲ့တယ်အဲ့ဒီအတိုင်းကိုဟိုတီတီချာချာပေါ့နော်အခုဆိုရင်ပြဿနာဘာလို့ဖြစ်တာလဲဒီတိုက်ပွဲတွေဘာလို့ဖြစ်တာလဲဒီသုံးခွဲ့နဲ့ဘာဖြစ်လို့ဟိုအဆင်မပြေဖြစ်ရတာလဲဆိုတဲ့ဥစ္စာတေချာကြားနာလုပ်ပြီးတော့အဲသူအနေနဲ့ငယ်ငယ်ကြီးကိုလူလူလာရှိဖို့အဲ့ဒီစားကတော့အရေးကြီးပါတယ်အဲ့ဒါတစ်ချက်ဒါဒုတိယတစ်ချက်ကတော့အစိုးရပေါ့အခုဆို MD အစိုးရဖြစ်သွားပြီအဲ့တော့ MD အစိုးရတဲ့ပြဿနာတွေဘယ်နာမှာဘာဖြစ်မလဲဆိုတာဒီသိချာနားလည်ဖို့လိုတယ်နားလည်ပြီးဆိုတဲ့ခါကျရင်တပ်မတော်ကိုဘယ်ဘက်ကနေချောင်းဖျားမလဲဘယ်ဘက်ကနေစီယုံကုန်ဆောင်မလဲပြီးတော့မှတိုင်းလားလက်နက်ကိုင်တွေကိုဟိုဘယ်နည်းဘယ်လမ်းနဲ့အဲပြောပြီးပြောဆိုစီယုံပြီးတော့မှဒီပုံရောက်လာအောင်လုပ်မလဲဆိုတော့ဆိုတာသူ့ဘက်ကလုပ်ဖို့လိုပါတယ်အဲ့တော့နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့ကကျွန်တော်တို့ဟိုပြိဿတဲမှာတယောက်ပြောသွားတယ်ကိုလက်ပြောတဲ့ဥစ္စာအဲ့ဒါအရေးကြီးတယ်ဒါပါလို့ဆိုတော့ပြည်သူလူထုတွေကပါဝင်မှုကိစ္စပေါ့နော်ပြည်သူလူထုတွေပါဝင်မှုဆိုတာကကိုယ့်ရဲ့တခင်ကိုယ်တော်ပိုင်းလို့ပါလို့ဖြစ်တော့ဆိုရင်တော့ငြင်းငြင်းကြီးကိုတောင်းဆိုတဲ့ပြည်သူလူထုရဲ့အင်အားအရန်ကြီးမားတယ်အခုကြားတဲ့ခါကျတော့အဲ့ဒါမျိုးမတွေ့ရဘူး
ကျွန်တော်တို့ကနှစ်ခုပဲတွေ့နေရတယ်အစိုးရကိုထောက်ခံထောက်ခံတမ်းတော်ထောက်ခံထောက်ခံမထောက်ခံရင်တိုင်းပြည်လက်နက်ကိုင်ကိုထောက်ခံတဲ့တရားစုမျိုးတွေပဲတွေ့နေတယ်အဲ့ဒီနေရာမှာတကယ်ကိုငြင်းငြင်းကြီးကိုပြပြဝါထောက်ခံတဲ့ငြင်းငြင်းအတွက်ကိုဒါပြေချာအာရုံစူးစိုက်တဲ့ပြည်သူလူရဲ့လှုပ်ရှားမှုကြီးလိုအပ်နေတယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုတုံးခုပေါင်းလိုက်တယ်ဆိုရင်တော့ကျွန်